မြန်မာနိုင်ငံရဲ့အဓိကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့တရုတ်မူဆယ်ကုန်သွယ်ရေးလမ်းကြောင်းပိတ်ထားတာကြောင့်တောင်သူတွေရောကုန်သွယ်တွေဟာအခက်အခဲနဲ့ရင်ဆိုင်နေရသလိုဒီနှစ်အတွင်းတရုတ်မူဆယ်လမ်းကြောင်းကတဆင့်နယ်စပ်ကုန်သွယ်ရေးတည်တည်တသာကျဆင်းသွားတယ်လို့ကုန်သွယ်တွေကပြောပါတယ်။မူဆယ်မှာဆန်ပြောင်းသွားကြအဆရှိတဲ့ကုန်ပစ္စည်းတွေအမြောင်များပိတ်မိနေတယ်လို့လည်းဆိုပါတယ်။ဒီကြောင်းပြည်စုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နေစက်ကနေဝင်လာတဲ့မြန်မာဆန်တွေကိုတရားကုံတွေတွေကအခုမဆောင်ပဲတရားမဝင်ဝယ်ယူနေတာကိုယူနေအစိုးရကပိတ်လိုက်တယ်လို့တရားဝင်အခွင့်ကလည်း30ခွင့်ရာခိုင်နှုန်းပေးဆောင်ရတဲ့အတွက်တရားကုံတွေတွေကမြန်မာဆန်ကိုလက်ရှိမှာမဝယ်နိုင်တော့ဘဲရပ်နားထားတာပါတရားကုံတွေတွေကသူတို့ယူနေအစိုးရရဲ့အခွင့်ကိုရှောင်ပြီးတရားမဝင်လမ်းကြောင်းကနေမြန်မာဆန်ကိုအများဆုံးဝယ်ယူနေတာဖြစ်ပါလေတရုတ်နိုင်ငံရဲ့ပြောင်းလဲလိုက်တဲ့မူဝါဒကြောင့်မြန်မာဘက်ကတင်ပို့ရောင်းချနေတဲ့ကုံတွေတွေတောင်သူတွေအစီမပြေဖြစ်ကုန်တယ်လို့မူဆယ်ကုန်တဲ့တိုင်ဒုဥက္ကဋ္ဌဦးချမ်းသာဦးကအခုလိုပြောပါရယ
်သူတို့ဘက်ကဒီတောင်သူလက်သမားကျိုးစီးပွားကာကွယ်ဥပဒေပေါ်မျိုးနဲ့ပြီးရင်ဒီမွန်ဂိုပေါပြောက်ရေးအစီအစဉ်နဲ့တားမြစ်တဲ့အတွက်ကိုကျွန်တော်တို့ကပူပူအစီမပြေဖြစ်နေတာပေါ့
ပြည်ရင်းစံထက်ဝက်လောက်ကတရုတ်ပြည်ကိုပို့နေတာဖြစ်ပြီးအခုလိုတရုတ်ဘက်ကဆန်အဝယ်ရော့သွားတဲ့အတွက်ဆန်ဈေးကွက်မှာအတိုက်အလျောက်နစ်နာမှုတွေရှိတယ်လို့မြန်မာကုန်သွယ်တွေကပြောပါတယ်တရုတ်နိုင်ငံနယ်စပ်မူဆယ်ကုန်သွယ်ရေးဆောင်တဲမှာတော့တရုတ်နိုင်ငံကိုတင်ပို့မဲ့ဆန်ပြောင်းတရားတွေအများအများပိတ်မိနေတယ်လို့ဆန်ကုန်သွယ်တဦးဖြစ်တဲ့ဦးမင်းသိန်းကအခုလိုပြောပါတယ်
2019နှစ်ဆပိုင်းကစပြီးတော့အရောင်းဝယ်ကလုံးဝရပ်သွားတာပြီးသွားတာမဟုတ်ဘူးဘာလို့ဆိုတော့အဲဒီကကြောမယ်ဆိုတော့3 8ရေတာ9000 80သိန်းလောက်ပြိမိနေတယ်ဦးဇေမာ။ဘာကြာကြတော့အဲ့လိုတာ9000 84သိန်းလောက်ပြိမိနေတယ်။ကျောင်းကတော့80သိန်းလောက်ပြိမိနေတယ်တာလေးတာလောက်ဒီဒီအတွက်ဒီလိုဖြစ်ချင်တာအဖြစ်ဒီလိုဒီမှာလည်းကြာမှာဆန်ရောင်းဝယ်မဖြစ်ချင်အဖြစ်ပြည်တွင်းမှာစာစည်းတွေကြာတယ်။စာစည်းတွေကြာတော့ဒီချိန်ကလည်းငွေစဘာပေါ်တဲ့အခြေဖြစ်နေတဲ့အတွက်အကောင့်တွေမှာတော့လိုက်ဖြစ်ခဲ့တာပေါ့
အခုလိုအခြေအနေတွေကြောင့်ဒီနေ့အတွင်းတရုတ်မူဆယ်နေဆက်ကုန်သွယ်မှုပမာဏဟာအရင်နှစ်တွေကထက်တိတိတသာကျဆင်းသွားတယ်လို့လည်းကုန်သည်တွေကပြောပါတယ်လက်ရှိပြည်တွင်းမှာလည်းစံစည်းနှုန်းတွေကျလာနေတယ်လို့ကုန်သည်တွေကပြောပါတယ်ဒါဟာကမ္ဘာစံစည်းကွက်မှာစံပိုးရှန်နေတာကြောင့်လည်းဖြစ်နိုင်တယ်လို့ EU နဲ့တရုတ်ဘက်ကအဝယ်ရော့သွားတာကြောင့်လည်းစံစည်းကွက်ကိုပိုပြီးထိခိုက်နိုင်ခြေရှိတယ်လို့သုံးသပ်တော်တွေရှိပါတယ်ပြီးခဲ့တဲ့ဗန္ဒာနှစ်မှာပြည်ပကိုစံနဲ့စကွဲတန့်ချေ3တန်းချိုတင်ပို့ခဲ့ပေမဲ့အခုနှစ်မှာတော့တန်ချိန်တိတိတမ9တန်းလောက်ပဲတင်ပို့နိုင်မယ်လို့မြန်မာနိုင်ငံစံသမားအသင်းချုပ်ကကမန်ဒါအကြောင်းပြောပါတယ်ခင်ဗျာ။